2022 ခုနှစ်အတွင်းစာသင်ကျောင်းအနေနဲ့ပညာရေးအဆောက်အဦးတွေပေါ်တိုက်ခိုက်မှုဟာတက္ကပါလုံးအတိုင်းအတာနဲ့အချိန်ပေါင်း3000ကျော်ရှိခဲ့ပြီးအဆိုအဝါဆုံးတိုက်ခိုက်ခဲ့တဲ့အထက်မှာယူကရိန်းမြန်မာနဲ့ဘာကီနာဖာဆိုတို့ဖြစ်ပြီးတိုက်ခိုက်မှုအလုံးရဲ့သုံးပုံတပုံရှိတယ်လို့စက်တင်ဘာလ9ရက်နေ့မှာကြားရောက်တဲ့နိုင်ငံတကာပညာရေးကာကွယ်စောင့်ရှောက်ရေးနေ့မတိုင်မီထုတ်ပြန်တဲ့ပညာရေးကဏ တခုနှစ်ကထက်16ရာခိုင်နှုန်းတိုးလာခဲ့ပါတယ်။တေဆုံးတန်ရာရရှိတဲ့ကျောင်းသားကျောင်းသူဆရာဆရာမနဲ့ပညာရေးဝန်ထမ်းအရေးအတွက်ဟာလဲတကဘာလုံးစုစုပေါင်း6800ကျော်ရှိပြီးအရင်နှစ်ကထက်27ရာခိုင်နှုန်းတိုးလာခဲ့ပါတယ်။အစိုးရတပ်တွေနဲ့အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေရဲ့စာသင်ကျောင်းတွေအပေါ်အသုံးပြုမှုဟာလဲ910ရှိခဲ့တယ်လို့ဆိုပါတယ်။ကုလသမဂ္ဂအတွင်းကျူးမူချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစာသင်ကျောင်းတွေကလေးတွေနဲ့ဆရာဆရာမတွေကိုအမြဲတစေအကာအကွယ်ပေးနိုင်မှုနိုင်ငံတိုင်းကိုတောင်းဆိုပါတယ်လို့ပညာရေးကာကွယ်စောင့်ရှောက်မှုနေ့မှာပြောဆိုခဲ့ပါတယ်။လက်နက်ကင်ပဋိပက္ခတွေကြောင့်ကလေးပေါင်း82တန်းကျော်ကျောင်းမတက်နိုင်ပဲကလေးနဲ့လူငယ်224တန်းဟာလည်းပညာရေးဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့အတွင်းအမှုချုပ်ကပြောဆိုပါတယ်။မြန်မာနိုင်ငံမှာလည်း2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစစ်ကောင်စီကစာသင်ကျောင်းတွေကို၄ကျောင်းနဲ့အပါအဝင်လက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တာကြောင့်ဆရာဆရာမနဲ့ကျောင်းသူကျောင်းသားဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။